ရာဇဝတ်ဖောက်ပြန်ပြောင်းလဲမှုတိုက်ခိုက်ရေးအတွက်ကမ္ဘာတစ်ပေါင်းဆန္ဒပြလှုပ်ရှားနေကြတာမှာလူပေါင်းတစ်သန်းကျော်ဖောက်ဝင်မယ်လို့ဆန္ဒပြရေးစည်းရုံးလို့ဆိုသူတွေကပြောပါတယ်ဒါဟာလူသားတွေကြောင့်ကမ္ဘာကြီးကူနွေးလာတယ်ဆိုတာကိုသိအောင်ပြောဆိုကြမယ်လူများဆုံးပါဝင်တဲ့ဆန္ဒပြပွဲကြီးလည်းဖြစ်လာဖို့ရှိပါတယ်အစဒေသတလောမှာတောက်ကြံလေးကဆန္ဒပြပွဲကြီးစတင်ရမှာကျောင်းသားကျောင်းသူတွေအပါအဝင်လူပေါင်းသန်းချီလမ်းမတွေပေါ်ထွက်ဆန္ဒထွက်လာခဲ့ကြပြီးတော့ကျွန်းသမကညီလာခံမှာရာဇဝတ်ဖောက်ပြန်မှုတိုက်ခိုက်ရေးကိုအလေးထားဖြေရှင်းကြဖို့တောင်းဆိုခဲ့ကြပါတယ်အာဖရိကနဲ့ဥရောပတူအာနိုင်ငံတွေမှာလည်းအလားတူဆန္ဒပြတောင်းဆိုခဲ့ကြပြီးလူတော်များများပါဝင်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံတနိုင်ငံထဲမှာလည်းကလေးလူချင်း3သိန်းကျော်ဆန္ဒပြခဲ့ကြပြီးဒီသားအာနာပိုင်းဒီချောင်းလေးနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒါကိုထောက်ခံခဲ့ကြပါတယ်။နိုင်ငံတွေမိုးကောင်ရေးကြီးပြီးတော့မိတွေအကြီးကျယ်လောင်ကျွမ်းတဲ့အပြင်နာမည်ကျော်ဆန္ဒ6တန်းကြီးပါအရောင်ပြောင်းတဲ့အထိရာဇဝတ်ပြောင်းလဲမှုဒဏ်ကိုခံခဲ့ရတာဖြစ်ပြီးတော့အခုဆန္ဒပြမှုကြီးဟာဩစတြေးလျသမိုင်းမှာရာဇဝတ်ဖောက်ပြန်မှုအတွက်အကြီးမားဆုံးဆန္ဒပြကြတာဖြစ်ပါတယ်။အစတိုက်တလောကဖိလစ်ပိုင်ဟောင်ကောင်နဲ့အိန္ဒိယနိုင်ငံတွေမှာလည်းဆန္ဒပြတာတွေတွေ့ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုမှာတော့ဆန္ဒပြမှုပေါင်း800ကျော်လုံသွားမယ်လို့စီစဉ်သူတွေကပြောပါတယ်။နယူးယောက်မှာအကြီးမားဆုံးဆန္ဒပြကြမှာဖြစ်ပြီးတော့ဆိုရကျောင်းပေါင်း1800လောက်ကကျောင်းသားတစ်သန်းကျော်လောက်ကျောင်းမတက်ပဲပါဝင်မှုရှိပါတယ်။တင်းလာနေကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကုလတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာခေါင်းဆောင်လေးကိုသူတို့ရဲ့2015ရာဇီဘူဆိုင်ရာပါဝင်သဘောတူညီချက်ကိုပြည်ညအောင်လှုပ်ဆောင်ကြဖို့တိုက်တွန်းမှာဖြစ်သလိုရာဇီဘူဆိုင်ရာတက်ကြွလှုပ်ရှားသူစီရင်ကနမဲကျော်ဆေကျော်တဲ့ရွယ်ကွတ်တဲ့သုံးပေါက်လေးစကားပြောတော့ဖို့ရှိပါတယ်ခင်ဗျာ